ူလိုင်လ3ရက်အပီတရင်မှာကချင်ပြည်နယ်ကြောက်စင်းထွက်ရှိရာဖားကန်ဒေသမှာမြေစာပုံပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ182ဦးသေဆုံးခဲ့ရတာဟာအလုံးတရာဝန်ထဲဝယ်ကောင်းပြီးဒါဟာအလုတ်ကင်အခွင့်အလမ်းရှားပါတာကြောင့်ဖြစ်ရတာလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုကြောင်းဖော်ပြပါတယ် Facebook လူမှုကွန်ရက်ဆွေးနွေးပွဲစကားဝိုင်းအစီအစဉ်မှာပြောဆိုခဲ့တာပါသေဆုံးခဲ့ရသူအများစုဟာတရားမဝင်ရေမဆေးကြောက်ရှာဖွေသူတွေဖြစ်ပြီးဒါဟာနိုင်ငံသားတွေတရားဝင်အလုတ်ကင်ရောက်ဖို့ခက်ခဲနေတဲ့အခြေအနေကြောင့်ဖြစ်ရတာမို့အလုတ်ကင်ဖန်တီကြီးဟာအဓိကကြတဲ့ကိစ္စဖြစ်ကြောင်းလည်းဒေါက်ဆန်းစုကြည်ကပြောပါတယ်ဒါပေမဲ့တချို့ကတော့အခုလိုဖြစ်ရဟာတရားဝင်ကြောက်စင်းထူဖို့ရေကုမ္ပဏီတွေနဲ့အစိုးရရဲ့လုံခြုံရေးဆောင်ရွက်မှုတွေအားနည်းတာကြောင့်လို့ဝေဖန်ကြပါတယ်။လန်ဒန်အခြေစိုက် Global Witness အဖွဲ့ကလည်းအခုဖြစ်ရဟာကြောက်စင်းထူလုပ်ငန်းဆိုင်ရာဆောင်ရွက်ရှောင်ရွက်စည်းမျဉ်းတွေကိုမလိုက်နာကြတဲ့အတွက်ဖြစ်ရကြောင်းပြောပါတယ်။ဒါ့အပြင်ကြောက်စင်းထူဖို့ရေလုပ်ငန်းမှာစစ်တပ်နဲ့ဆက်နွယ်ပတ်သက်နေတဲ့ကုမ္ပဏီတွေလက်နက်ကင်အဖွဲ့အစည်းတွေနဲ့ခရိုနီတွေကလွှမ်းမိုးထားတဲ့အပြင်လူမှုရေးနဲ့သဘာဝဝန်းကျင်ဆိုင်ရာစနစ်တကျထိရောက်တဲ့ထိန်းချုပ်မှုတွေမရှိဘဲနှစ်ပေါင်းများစွာအထင်ကုတ်မရှိတူးကျင်တို့ဒူးဖုံနေကြတာဖြစ်ပြီးလက်ရှိ NDI အစိုးရလက်ထက်မှာလည်းဖားကန့်ကြောက်စင်းလုပ်ငန်းနဲ့ပတ်သက်ပြီးတစုံတရာဆောင်ရွက်တာမတွေ့ရဘူးလို့လည်းဆောင်းမမှာဖော်ပြပါတယ်အခုထိပျောက်ဆုံးနေသူလူ90လောက်ရှိနေသေးတယ်လို့လည်းသိရပါတယ်2015နိုဝင်ဘာလကလည်းမြေပြိုခဲ့တဲ့အတွက်အနည်းဆုံး133ဦးသေဆုံးခဲ့ပါတယ်ဇူလိုင်လ2ရက် Hindustan Times သတင်းစာမှာတော့မြန်မာနိုင်ငံတွင်းကအကြမ်းဖက်အဖွဲ့တွေကိုကြီးမားတဲ့အင်အားစုတွေကအစင်းမြင့်ခင့်ပြီးလက်နက်တွေထောက်ပံ့ပေးနေတဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာကိုကူညီကြဖို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကရုရှားနိုင်ငံကိုရောက်ရှိစဉ်အတွင်းပြောဆိုခဲ့ကြောင်းဖော်ပြပါတယ်။ရုရှားအစိုးရရဲ့ဝက်စတာချုပ်တန်လှိုင်ကတွစ်ဆုံမင်းမြန်ရမှာပြောဆိုခဲ့တာပါ။အဲ့ဒီကြီးမားတဲ့အင်အားစုဆိုတာမြန်မာအင်ဒီဂျင်တရုတ်ပြည်ကိုရည်ညွှန်းတာဖြစ်ကြောင်းအများကရှုမြင်ကြတယ်လို့လည်း Hindustan Times သတင်းကဖော်ပြပါတယ်။မြန်မာတပ်မတော်ပြောခွင့်ရသူဗိုလ်မှူးချုပ်ဇော်မင်းထောင်းကလည်းအကြမ်းဖက်အဖွဲ့တွေဆိုတာမြန်မာနိုင်ငံအနောက်ပိုင်းတရုတ်နဲ့နေဆက်မှာလှုပ်ရှားနေတဲ့အေအေရခိုင်တပ်တော်နဲ့အာဆာအာရကန်ရိုဟင်ဂျာကတင်ရေးတပ်တွေကိုရည်ညွှန်းပြောဆိုတာဖြစ်တဲ့အကြောင်းအေအေရဲ့နောက်မှာပြည်ပနိုင်ငံတစ်ခုရှိနေပြီး2019ခုနှစ်အတွင်းတပ်မတော်ကိုမိုင်းခွဲတိုက်ခိုက်မှုတွေမှာတရုတ်လုပ်လက်နက်တွေကိုအသုံးပြုခဲ့တာဖြစ်ကြောင်းလည်းပြောပါတယ်အခုလိုတရုတ်ကိုရည်ညွှန်းပြောဆိုခဲ့တာဟာဖြစ်နေကြမဟုတ်သလိုနေပြည်တော်အနေနဲ့တရုတ်ရဲ့ပါဝင်ပတ်သက်မှုကိုယူတိုချိတ်တဲ့ရည်ညွှန်းပြောဆိုတာလည်းပထမဦးဆုံးအကြိမ်မဟုတ်ပါဘူး2019ခုနှစ်နိုဝင်ဘာလအတွင်းမတရားသင်းကျင်ကြခံထားရတဲ့ TNL တန်အမျိုးသားလူမျိုးရေးတပ်ဖွဲ့တွေထံကနေတလက်ကိုအမေရိကန်ဒေါ်လာ9000ကနေပြီးတော့6000ကျားတန်ဖိုးရှိတဲ့မြေပြင်ကနေဝဟင်ပြည့်ဒုံးကျည်တွေအပါအဝင်လက်နက်အများအများသိမ်းဆည်းရောင်းမိခဲ့ပါတယ်။အဲ့ဒီလက်နက်အများစုဟာတရုတ်လက်နက်တွေလို့တက်မတော်ပြောခွင့်ရသူဗိုလ်ချုပ်ထွန်းထွန်းကြီးကပြောပါတယ်။တရုတ်နယ်စပ်တချို့ကတရင်သားလက်နက်ကိုင်ဖွဲ့တွေဟာတရုတ်လက်နက်တွေကိုအများဆုံးသုံးစွနေကြတာပါ။ဒါကြောင့်တရုတ်ကမြန်မာကိုထိချုပ်ထားသလိုဖြစ်နေပါတယ်။တရုတ်ကတော့တရင်သားအဖွဲ့တွေကိုလက်နဲ့မယောင်ချောင်ညှင်းဆိုပါတယ်ဒီနှစ်ဇန်နဝါရီလကတရုတ်သမ္မတရှီကျင်းဖြင့်မြန်မာနိုင်ငံကိုလာရောက်ခဲ့စဉ်အတွင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလက်နက်ကိစ္စစိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်ရှီကျင်းဖြင့်ကတော့ဒီကိစ္စကိုတည်တည်ချာချာစစ်စစ်ပြီးဖြေရှင်းပေးမယ်လို့ကတိပြုခဲ့တယ်လို့တရုတ်နယ်စပ်တချို့ကတရင်သားလက်နက်ကိုင်အဖွဲ့တွေအနေနဲ့တရုတ်လက်နက်တွေကိုတခြားနှီးလန့်တွေနဲ့လည်းရရှိနိုင်ကြောင်းပြောဆိုခဲ့ပါတယ်ဒါဟာတရုတ်အနေနဲ့သူ့ဘေးကအင်းနေချင်းနိုင်ငံလေးမတိမကျင်ဖြစ်နေစေခြင်းတဲ့သဘောထားကိုဖော်ပြနေတယ်လို့ဆောင်းမကဆိုပါတယ်မြန်မာဘက်ကလည်းတရုတ်ဟာသူ့ရဲ့ဇင်းကြံတဲ့ပလန်စီမံကိန်းတွေချောချောမွေ့မွေ့အကောင့်ထဲပုံနိုင်ဖို့တရင်သားလက်နက်ကိုင်အဖွဲ့တွေကိုအသုံးချနေတယ်လို့မြန်မာအစိုးရဘက်ကရှုမြင်နေတယ်လို့လည်းဖော်ပြပါတယ်လေလာသူတွေကတော့တရုတ်အစိုးရဟာဘင်္ဂလားပင်လယ်အော်နဲ့အိန္ဒိယသမုဒ္ဒရာစီထွက်ပေါက်ရနိုင်မဲ့တရုတ်မြန်မာစီးပွားရေးဇင်းကြံတဲ့စီမံကိန်းပြီးမြောက်အောင်မြင်ဖို့အသေးအတန်ကြိုးပမ်းနေပြီးမြန်မာနိုင်ငံအနေနဲ့လည်းတရုတ်ရဲ့အကျွေးထောင်ချောက်ထဲကျဆင့်သွားနိုင်ကြောင်းဆောင်းမကဖော်ပြပါတယ်ခင်ဗျာ